Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေ2014ခုနှစ်နိုဝင်ဘာလ22ရက်တောက်တာနေမနက်ဖက် VOA စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ3240နဲ့48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ကျမခွန်ညိုပါအခုမနေ့ကင်းအစည်းအဝေးတွေတာဝန်ယူပါမယ်ရှင်
မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြီးညာပေးမှာပါကြားရမယ့်သတင်းတွေမှာဆိုလို့ရှိရင်ထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်တော်စုမှာရှိတဲ့တားနဲ့ချီတဲ့အထောက်ထားမဲ့ရွှေပြောင်းနေထိုင်သူတွေနေရပြန်ပို့ရေးကနေအကာအကွယ်ပေးမဲ့အစီအစဉ်တစ်ရပ်ကိုသမ္မတဘရက်ဥဘာမာကမကြာခင်မှာကြီးညာဖို့ရှိနေပါတယ်မြန်မာနိုင်ငံမှာအခြေခံဥပဒေပြင်ဆင်ရေးကိစ္စမှာလွှတ်တော်ကသာအဓိကတာဝန်ရှိတယ်ဆိုပြီးတော့သမ္မတဦးသိန်းစိန်ကမနေ့ကပြောဆိုလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြီးညာပေးမှာဖြစ်ပါတယ်မခွန်ညိုခင်ဗျာ
ကောင်းပါပြီရှင်အခုမနက်ခင်းမှာတော့မြန်မာနိုင်ငံရဲ့အခြေခံဥပဒေပြင်ဆင်ရေးမှာပြည်သူနဲ့လွှတ်တော်ကသာအဓိကတာဝန်ရှိဆုံးဖြစ်ပြီးသမ္မတနဲ့ကာကွယ်ရေးဦးစီးချုပ်တို့ရဲ့အဆုံးဖြတ်မဟုတ်ဘူးလို့သမ္မတဦးသိန်းစိန်ကပြောလိုက်ပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးသည်အဓိကကတော့တာဝန်ရှိဆုံးသောလွှတ်တော်ထဲမှာဒုတိယတော့ကတော့ပြည်သူပဲကျွန်တော်တို့အကောင်အထည်တော့အစိုးရကလည်းမလုပ်လိုက်ပါပြင်လိုက်ပါမပြင်လိုက
်ပါဘူး။ဘူရီဌာနမှဦးသန်းလွင်ထွန်းနဲ့သမ္မတဦးသိန်းစိန်တို့တီးသန့်တွေ့ဆုံမေးမြန်းထားတာကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အစီအစဉ်နောက်ပိုင်းမှာတော့ကျမ်းမာရေးနဲ့တိုင်ရင်သတင်းလွှာကန်တာတွေကိုနားဆင်ကြရမှာပါ။ဒီလိုကန်တာတွေမတိုင်ခင်အရင်ဆုံးတော့တောက်ကြနေမနဲ့ဖက်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆံမူဝင်နဲ့ဒေါခင်မျိုးသက်တို့ကကြီးညာပေးပါမယ်ရှင
်။အမေရိကန်ပြည်တော်စုမှာရှိနေတဲ့တန်းနဲ့ချီတဲ့အထောက်ထားမဲ့ရွှေပြောင်းနေထိုင်သူတွေကိုနေရပြန်ပို့ရေးကနေအကာအကွယ်ပေးမဲ့အစီအစဉ်တစ်ရပ်ကိုအမေရိကန်သမ္မတဘရက်အိုဘားမားကမကြခင်မှာကြီးညာတော့မှာဖြစ်ပါတယ်။အဲဒီအစီအစဉ်နဲ့ပတ်သက်ပြီးတော့သူ့အပေါ်နိုင်ငံရေးအတိုက်ခံတွေကပြစ်တင်ဝေဖန်မှုတွေပြုလုပ်နေကြပါတယ်။နိုင်ငံမှာကျင့်သုံးနေတဲ့လူဝင်မှုကြီးကြပ်ရေးမူဝါဒဟာထိကျောက်မှုမရှိဘဲဖြစ်နေတာကြာပြီးဖြစ်တဲ့အကြောင်းကွန်ဂရက်လွှတ်တော်အနေနဲ့ဥပဒေတရက်ကိုပြဋ္ဌာန်းပေးဖို့အတွက်သဘောတူညီမှုရအောင်မဆောင်ရွက်နိုင်ပဲဖြစ်နေရတဲ့အတွက်အခုလိုသမ္မတရဲ့လုတ်ပိုင်ခွင့်အာဏာကိုကျင့်သုံးပြီးတော့အရေးယူဆောင်ရွက်ဖို့ဖြစ်လာရတာလို့အင်ပီရိုကနေမိန်ကုန်းမပြောဆိုခင်မှာဒီမိုကရက်သမ္မတကပြောဆိုလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာဆောင်းရာသီအစာပိုင်းပဲရှိသေးပေမဲ့တခါမှမကြုံဘူးသေးတဲ့နှင်းမုန်တန်းကြီးတက်ခတ်နေတဲ့အတွက်တချို့နေရာတွေမှာနှင်းထုဟာ6ပေလောက်ထိကျနေပါတယ်။နယူးယောက်ပြည်နယ်မြောက်ပိုင်းဘက်ဖလိုမြို့မှာနှင်းထု5ပေကျော်နေပြီဖြစ်ပြီးအခုတည်းပိုကျမယ်လို့လည်းခန့်မှန်းပါတယ်။ဂျာတပရီနဲ့ညပိုင်းမှာအနောက်ဘက်က4အေးတွေတက်ခတ်ဖို့ရှိတာမို့အချိန်နှီးဟာပိုဆိုးနိုင်တယ်လို့အမေရိကန်မိုးလေဝသဌာနကကြေညာပါတယ်။မြောက်ပိုင်းကဝင်ရောက်လာတဲ့အေးတွေ4ထုဟာကျယ်ပြန့်ပြီးနှွေးတဲ့အီရီရေအိုင်ကြီးကိုဖျက်တိုက်တာကြောင့်မကြုံစဘူးနှင်းတွေထူးထူးထဲထဲကျတာဖြစ်နိုင်ကြောင်းပြောကြားခဲ့ပါတယ်။နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးကဒေတာရင်းမြို့နယ်10ခုအတွက်အရေးပေါ်အခြေအနေကြေညာထားပါတယ်။နေမုံတိုင်းတန်းကြောင့်အခုထိတေဆုံးသူပေါင်း9ဦးရှိပြီလို့ဆိုပါတယ်
။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာအီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့ကြေကြေပြန့်ပြန့်သဘောတူညီမှုရရှိရေးအတွက်နောက်ဆုံးသတ်မှတ်ထားတဲ့ကာလနီးကပ်လာချိန်မှာအစီအမင်းနျူကလ িয়ার ဆိုင်ရာဆွေးနွေးပွဲတက်ရောက်ဖို့အတွက်ဗီယက်နမ်မှာရောက်ရှိနေပါတယ်။ဝန်ကြီးကယ်ရီဟာညှိနှိုင်းဆွေးနွေးပွဲရဲ့အပြင်ပမှာအီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဘတ်ဆာရီဖ်EU နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲကက်သရင်းအက်စတန်တို့နဲ့တွေ့ဆုံမှာဖြစ်ပါတယ်။နျူကလ িয়ার ရေးညှိနှိုင်းဆွေးနွေးဖို့နောက်ဆုံးသတ်မှတ်ထားတဲ့ရက်ဟာတနင်္လာနေ့ဖြစ်ပါတယ်ခင်ဗျာ
။ရုရှားနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ယူကရိန်းအရှေ့ပြိုင်မှာရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေနဲ့တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတော့မှာပဲ။အမေရိကန်ဒုသမရဂျိုးဘိုင်ဒန်ဟာယူကရိန်းအစိုးရကိုအကူအညီပေးရတဲ့အတွက်ဆွေးနွေးဖို့ယူကရိန်းနိုင်ငံကီယက်မြို့တော်ကိုတွားရောက်နေပါတယ်။ဒုသမရဂျိုးဘိုင်ဒန်ဟာတောက်ကြတဲ့မှာယူကရိန်းသမရပေထရိုပိုရိုရှန်ကိုနဲ့ရောဝန်ကြီးချုပ်အာဆနီယာဆင်နော့ဖ်နဲ့ပါတွေ့ဆုံမှာဖြစ်ပါတယ်။ယူကရိန်းစစ်တပ်ကိုလက်နက်တွေပံ့ပိုးပေးဖို့အတွက်ထပ်မံတောင်းဆိုနေခြင်းမှာအခုလိုတွေ့ဆုံတာပါ။မစ္စတာဘိုင်ဒန်ရဲ့ယူကရိန်းခီးစဉ်နဲ့ပတ်သက်ပြီးတွားရောက်တဲ့ကိစ္စကိုအတိအကျထုတ်ဖော်ပြောဆိုတာမျိုးမရှိသေးပေမဲ့ဗိုလ်ဖူးနေတုန်းကတော့အမေရိကန်နိုင်ငံရဲ့ဌာနဒုတိယအကြီးအကဲနေရာအတွက်သမ္မတဘရက်အိုဘားမားအမည်စင်းတင်သွင်းထားတဲ့တော်နီဘလင်ကင်ကတော့အမေရိကန်ဟာယူကရိန်းကိုလက်နက်တွေပံ့ပိုးဖို့စမ်းစားတယ်နဲ့လို့အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရှေ့မှောက်ကြားနာပွဲမှာထွက်ဆိုခဲ့တာပ
ါမြန်မာနိုင်ငံရဲ့အခြေခံဥပဒေပြင်ဆင်ရေးမှာလွှတ်တော်ကသာအဓိကတာဝန်အရှိဆုံးဖြစ်ပြီးသမ္မတနဲ့ကာကွယ်ရေးဦးစီးချုပ်တို့ရဲ့အဆုံးဖြတ်မဟုတ်ဘူးလို့သမ္မတဦးသိန်းစင်ကပြောဆိုပါတယ်ဒါအပြင်တိုင်းပြည်တပြည်လုံးရဲ့အရေးကိစ္စကိုလူလျောက်ထဲနဲ့ဆွေးနွေးတာမပြည့်စုံဘူးလို့မြင်နေဆိုပြီးတော့ဒေါ ông ဆန်းစုကြည်ရဲ့တောင်းဆိုတဲ့လေးဝင်ဆိုင်တွေ့ဆုံဆွေးနွေးရေးပေါ်တုံ့ပြန်ပြောဆိုလိုက်ပါတယ်ဒီကနေ့နေပြည်တော်မှာဒီကမှာခင်ဗျာမနေ့ကနေပြည်တော်မှာ VOA မြန်မာပိုင်းနဲ့တီးတန့်တွေ့ဆုံမေးမြန်းစင်မှာသမ္မတဦးသိန်းစင်ကအဲ့ဒီလိုပြောလိုက်တာပါကချင်ပြည်နယ်မှာမကြခင်ရပိုင်းကအစိုးရစစ်တပ်နဲ့လက်နက်ကြီးပစ်ခတ်လို့ကချင်လွတ်မြောက်ရေးအဖွဲ့ KIA ရရှိလောက်20ကျော်တည်ဆုံခဲ့ရတဲ့ဖြစ်ရအတွက်တပ်မတော်အနေနဲ့သတင်းထုတ်ပြန်မှုပို့ပြီးတော့လှုပ်သွားရမယ်လို့သမ္မတကပြောဆိုလိုက်တယ်လို့ဒီတွေးတဲ့တိုင်းမှု ပြည်ပခတ်တားဆီးနိုင်ရေးအတွက်ပြစ်ခတ်ရက်ဆဲရေးစောင့်ကြည့်မှုအဖွဲ့ဆက်ဆံရေးယုံနေပို့ပြီးတော့ဖွင့်လှစ်သွားဖို့ရှိတယ်လို့လည်းပြောပါရယ်ရခိုင်ဒေသအခြေအနေနဲ့ပတ်သက်လို့တော့ပြည်ပကလှုံ့ဆော်မှုတွေရှိနေပေမဲ့ရခိုင်ဒေသဟာတည်ငြိမ်အေးချမ်းနေပြီးလိုအပ်တဲ့အကူအညီတွေနိုင်ငံတကာနဲ့ညှိနှိုင်းဆောင်ရွက်ပေးနေတယ်လို့သမ္မတဦးသိန်းစိန်ကပြောဆိုပါရယ်
မြန်မာနိုင်ငံရဲ့အရှိတောင်အာရှဒေသမှာရှိတဲ့မွတ်စလင်ရိုဟင်ဂျာတွေရဲ့ရပိုင်ခွင့်နဲ့ပတ်သက်ပြီးစိုးရိမ်ကြောင်းနယူဂျာစီပြည်နယ်ဒီမိုကရက်တစ်အထက်လွှတ်တော်မှရောဘတ်မန်နန်ဒက်စ်နဲ့အီလီနွိုင်းပြည်နယ်ကရီပပ်ဘလစ်ကန်အထက်လွှတ်တော်မှမတ်ကကတ်တိုကပြောကြားလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဟာလူခြားသားချင်းစာနာမှုဆံရအကူအညီတွေလိုအပ်နေပြီးသူတို့ရဲ့နိုင်ငံမဲ့အနေအထားကြောင့်လူကုန်ကူးခံရမှုတွေနဲ့အတူအကြမ်းဖက်မှုတွေရဲ့အသားကောင်ဖြစ်နေတယ်လို့ဆိုပါတယ်။မြန်မာဘင်္ဂလားဒေ့ရှ်ထိုင်းနဲ့အရှိတောင်အာရှဒေသတလုံးမှာဒုက္ခရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေခံလူခွင့်ရေးကိုလေးစားချဖို့လဲဆုံးဖြတ်ချက်ကြတောင်းဆိုလိုက်ပါတယ
်မာလီနိုင်ငံအတွင်းစိုးရွားရွားဖြစ်ပေါ်နေတဲ့အီဘိုလာရောဂါဖြစ်မှု၆မှုမှဆက်ဆက်ပတ်သက်နေသူတွေ338ယောက်ကိုအနီးကစောင့်ကြည့်နေတဲ့အကြောင်းမာလီနိုင်ငံကျန်းမာရေးအာဏာပိုင်ကြီးကပြောပါတယ်ဒီလူတွေကအများစုကိုနှိမ့်စင်ရက်ဆက်စောင့်ကြစစ်ဆေးမှုတွေပြုလုပ်နေတယ်လို့လဲဆိုပါတယ်ခင်ဗျာ
သားကြနေမနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥစာမိုးဝင်းနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးသွားကြတာပါအခုဒီတည်ထန့်တွေ့ဆုံမေးမြန်းခန်းတစ်ခုကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံရဲ့အခြေခံဥပဒေပြင်ဆင်ရေးမှာလွှတ်တော်ကသာအဓိကတာဝန်အရှိဆုံးဖြစ်ပြီးသမ္မတနဲ့ကာကွယ်ရေးဦးစီးချုပ်တို့ရဲ့အဆုံးဖြတ်မဟုတ်ဘူးလို့သမ္မတဦးသိန်းစိန်ကပြောလိုက်ပါတယ်သမ္မတဦးသိန်းစိန်ကို VOA မြန်မာပိုင်းအစီအစဉ်ဌာနမှဦးတန်းလွင်ထွန်းကနေပြည်တော်ကသမ္မတအိမ်တော်မှာတွေ့ဆုံဆွေးနွေးမေးမြန်းခဲ့တာပါတည်ထန့်ဆွေးနွေးခန်းအပြည့်အစုံကိုနားဆင်နိုင်ကြပါပြီရှင်
ဟုတ်ကဲ့သမ္မတကြီးခင်ဗျာကျွန်တော်တို့ VOA ကိုအခုလိုတွေ့ဆုံမင်းမြန်ခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်သမ္မတကြီးကိုအခုလိုကျန်းမာမာနဲ့တွေ့ရတဲ့အတွက်လည်းဝမ်းသာပါတယ်ခင်ဗျာဟုတ်ကဲ့ကျွန်တော်ပထမဆုံးမေးချင်တာကတော့အခုသမ္မတကြီးရဲ့အစိုးရပထမသက်တမ်းပေါ့နော်ပထမသက်တမ်းကအခုလာမဲ့2015ခုနှစ်မှာဒီရွေးကောက်ပွဲအောင်မြင်စွာကျင်းပပြီးပြီဆိုလို့ရှိရင်သက်တမ်းဒါပြီးဆုံးတော့မှာပေါ့ဒီသက်တမ်းကာလအတွင်းမှာဒါသမ္မတကြီးရဲ့အစိုးရအနေနဲ့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်ခဲ့တာညာပတ်သက်ပြီးတော့အတော်လေးကျေနပ်အားရမှုတွေရှိခဲ့တဲ့အတွက်ကြောင့်မလို့အင်းကြီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးတွေအပြင်ကိုတချိန်ကဟိုတင်းမာနေခဲ့တဲ့အနောက်အစုနိုင်ငံတွေဘက်ကဆိုလဲပူးပေါင်းဆောင်ရွက်မှုတွေစီးပွားရေးပိတ်ဆို့ထားတာတွေဖြေလျှော့ပေးတာတွေလှုပ်လာခဲ့တယ်။ဒါတော့လဲဟိုအစောပိုင်းမှာတော်တော်လေးချီကျူးပြောဆိုမှုတွေရှိခဲ့တယ်။ဒါပေမဲ့ဒီလပိုင်းဒီရက်ပိုင်းအတွင်းမှာတော့ဒီမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေဟာနောက်ဆုတ်မသွားဘူးဆိုရင်တော့မှပဲတန့်နေတယ်ဆိုတဲ့ဝေဖန်မှုလေးတချို့ထွက်တာရှိပါတယ်ခင်ဗျာ။အဲ့တော့အဲ့ဒါနဲ့ပတ်သက်လို့သမ္မတကြီးရဲ့ဒီတုံ့ပြန်မှုကဘယ်လိုရှိမလဲခင်ဗျာ။
အဲ့ပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဆင့်၃ဆင့်ကျွန်တော်တို့ဒါကြိုးပမ်းပြီးတော့ကျွန်တော်တို့လုပ်နော်ပထမဆုံးကတော့ first wave ပေါ့ကနော်နော် first wave ဆိုတော့ဒီသုထသံရမှုတွေမရှိဘဲနဲ့ညင်ချင်းသာသာလေးနဲ့ပြောင်းလဲနိုင်ဖို့အတွက်ကိုဒါကျွန်တော်တို့စတက်တက်လာချင်းတရားကိုကြိုးစားပြီးတော့ကျွန်တော်တို့လုပ်နော်ဒါ first wave ပါနောက်တစ်ခါ second wave ကတော့ကျွန်တော်တို့ကတော့ဘာတွေကျွန်တော်တို့ပြုပြင်ပြောင်းလဲမလဲအဲ့ပြုပြင်ပြောင်းလဲရမယ့်ဟာတွေကခုနကလိုကျွန်တော်နိုင်ငံရေးကကျွန်တော်တို့ပြုပြင်ပြောင်းလဲရတယ်အဲ့စီးပွားရေးကကျွန်တော်တို့ပြုပြင်ပြောင်းလဲတာတယ်နောက်တစ်ခါအုပ်ချုပ်ရေးကကျွန်တော်တို့ပြုပြင်ပြောင်းလဲတာတယ်ထပ်ဆောင်ပြီးတော့ခုနကလိုတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ကပုဂ္ဂလိကကဏ္ဍကိုမြင့်တင်ပေးမှဒါတိုင်းပြည်စီးပွားရေးလည်းဖွံ့ဖြိုးတိုးတက်မယ်ဆိုတော့အဲ့တော့ပုဂ္ဂလိကကဏ္ဍမြင့်တင်ရေးဆိုတာကပါဝင်ဒီ၄ချက်ကဒုတိယကျွန်တော် second wave အနေနဲ့ပြုပြင်ပြောင်းလဲမှုတွေကိုကျွန်တော်အကောင့်တက်ပေါ်ပြီးတော့ဆောင်ရွက်နေတာ
ဟုတ်
ဆောင်ရွက်နေအဲ့တော့ဒီ third wave မှာတော့ကျွန်တော်လောက်ကန်ဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးတော့ခုနကလိုကျွန်တော်တို့ဦးနှင်းနေပေါ့လေကျွန်တော်တို့ရဲ့ဒီလက်တွေလုံနိုင်တဲ့ဟာတွေဘလောက်ကျွန်တော်တို့လုံနိုင်သလဲ result ပဲပေါ့ result တွေဘလောက်တော့လုံနိုင်တယ်အဲ့တော့ result တွေကိုပြန်လဲဖော်ထုတ်ပြီးတော့မှဒီလောက်တော့လုံနိုင်တယ်ရှေ့ကိုကဆက်ပြီးတော့တွန်းပြီးတော့လုံကြအောင်ဆိုပြီးတော့အခု top wave ပါဒီတိုင်းကျွန်တော်သွားတော့ကျွန်တော်ထင်ပါတယ် top wave လုံချင်းနဲ့ပဲကျွန်တော်သက်တမ်းလဲဟိုပြင်းပြောက်သွားမယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့ခုနကလိုဟိုတူရထားတွေလည်းရှိတာကျွန်တော်တို့အမှန်ပါပဲဟိုအခက်ခဲတွေအကြံတဲတွေဒါတွေရင်ဆိုင်ရတာလည်းဒါတွေအမှန်ပါပဲ
အပြင်ဘက်ပိုင်းမှာအခုအဓိကအားဖြင့်ဝေဖန်ကြရတဲ့ဆိုတဲ့သဘောကတော့ဥပမာအားဖြင့်ဒါဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲဆိုင်ရာကိစ္စနိုင်ငံရေးပိုင်းဆိုင်ရာကိစ္စနောက်အထူးသဖြင့်ဒီအပြည့်အခက်ရစဲလို့ကိစ္စမျိုးတွေပေါ့ဒီလိုအပြည့်အခက်ရစဲလို့ကိစ္စမျိုးမှာဆိုရင်အစောပိုင်းကသမ္မတကြီးပြောတဲ့အထက်မှာလည်းပါပါတယ်ပထမဆုံးဦးစားပေးအနေနဲ့ကဒုတိယတန်ရုံမှုတွေရစဲပြီးတော့ဒါအပြည့်ခက်ရဆဲရေးရနေပြောနိုင်ငံရေးဟိုဆွေးနွေးမှုတွေချီသွားမယ်ဆိုတာဒါနိုင်ငံတော်ရဲ့ဟိုမူဝါဒတရားနေနဲ့ဦးစားပေးမူဝါဒတရားနေနဲ့ချပြီးလုပ်နေတယ်ဆိုတာလည်းကျွန်တော်သိပါတယ်ဒါပေမဲ့အခုဒီရပိုင်းအတွင်းမှာပဲဒီလိုလုပ်နေတဲ့ဂျားတွေကပဲအထူးသဖြင့်ဒီရပိုင်းအတွင်းမှာအထူးသဖြင့်ကိုကချင်အဖွဲ့တွေနဲ့ပေါ့နော် KPI ကိုအဖွဲ့နဲ့ဆိုလို့ရှိရင်ကချင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်တမ်ဘလော့ဘဲကကြီးခိုက်တာဂျားသလို မနေ့ကဆိုလို့ရှိရင်လည်းတပ်မတော်ရဲ့ပြစ်ခတ်မှုကြောင့်ကချင်ဖွဲ့ကဒီဘူလောင်တင်နန်းကလူငယ်လေးတွေ20ကျော်ပြေဆုံးခဲ့ရတယ်ဆိုတော့ဖြစ်ရမျိုးကျွန်တော်ကြားရတယ်။ကြားရတယ်ဆိုတော့ဒီကိစ္စမျိုးတွေကိုတားဆီးနိုင်ဖို့ဒါမှမဟုတ်ဟိုဒီကိစ္စတွေကိုကာကွယ်နိုင်ဖို့ဒီကိစ္စတွေကနေပြီးတော့ပြိပခအကြီးကြီးမားမားထပ်ပြီးဖြစ်မသွားစေဖို့ဆိုလို့ရှိရင်ဟိုတမရကြီးနေနဲ့အရေးတကြီးဘာများလုပ်ချင်တယ်လဲအရေးကြီးဘာများပြောချင်တာရှိလဲခင်ဗျ။အဲ့
တော့ဒီအရေးရှင်းရမယ်ဆိုရင်နော်အခြေခံကတော့ခုနကလိုငင်းငယ်ရရှိကိစ္စကျွန်တော်တို့ရဲ့ဒီပြည်သူအများစုရဲ့ဆန္ဒပေါ့လေပြောကြမယ်ဆိုရင်ပြည်သူအားလုံးရဲ့ဆန္ဒဖြစ်ပါလားပြည်သူအားလုံးရဲ့ဆန္ဒဖြစ်တဲ့အောင်ငင်းငယ်ရရှိဖို့အတွက်ကိုကျွန်တော်အစိုးရနေပြီးတော့ပြည်သူအများစုဆန္ဒဖြစ်သလိုကျွန်တော်တို့ရဲ့ဆန္ဒလည်းဖြစ်တယ်ဒါကိုကျွန်တော်ကြိုးပမ်းပြီးတော့အကောင့်တွေဖော်ဆောင်ရနေတော့အော်ပြတ်ခတ်တိုက်ခိုင်းမှုရဆွဲကြဖို့အတွက်လည်းနှစ်ဖက်ကကျွန်တော်တို့အခြေအောင်းများစွာကျွန်တော်တို့ဒါတွေ့ဆုံပြီးတော့ကျွန်တော်ဆွေးနွေးကြတယ်။တိုးစလဲတချို့အပိုင်းလေးတွေကကျွန်တော်တို့အလျှော်တင်းလေးတွေရှိတယ်။အလျှော်တင်းလေးတွေလည်းတချို့လျှော့ပေးနိုင်တာတွေလျှော့ပေးနိုင်တယ်။တချို့မပေးနိုင်တဲ့ဟာလေးတွေလည်းပြန်ပြီးတော့စဉ်းစားကြပြုကြတယ်။အဲ့တော့ကျွန်တော်တို့ရဲ့ဆန္ဒကတော့ပြတ်ခတ်တိုက်ခိုင်းမှုကိုကျွန်တော်ရအောင်ရဆွဲကြတယ်။ရဆွဲကြတယ်။အဲ့တော့ပြတ်ခတ်တိုက်ခိုင်းမှုဖြစ်တယ်ဆိုတာလည်းဟိုတစ်ဖက်တည်းကြောင့်ဖြစ်တာတော့မဟုတ်ပါဘူး။နှစ်ဖက်မှာကျွန်တော်တို့ဒါပြဿနာလေးတွေကျွန်တော်တို့ရှိပါတယ်။နှစ်ဖက်မှာပြဿနာလေးရှိတယ်။အဲ့တော့သူ့ဘက်ကိုယ်ဘက်အဟိုလူကလုံနေဒီလူကလုံနေတဲ့ဒါတွေကိုကျွန်တော်တို့ပြောနေလို့ရှိရင်လည်းပြီးဆုံးမှကျွန်တော်တို့မဟုတ်တော့သို့တော်လည်းဒီကနေ့အထိရတော့ခင်ဗျားပြောသလိုပဲပြက်ခတ်တိုက်ခိုက်မှုလေးတွေရှိသေးလို့ဒီလိုတွေကျွန်တော်ဖြစ်နေတာကျွန်တော်ယူရချက်ကတော့ပြက်ခတ်တိုက်ခိုက်မှုကိုရပ်ဆွဲခြင်းလေပြက်ခတ်တိုက်ခိုက်မှုကိုရပ်ဆွဲဖို့အတွက်ကျွန်တော်နီးလန်းနေရှာကြတယ်ဘယ်လိုတွေလုပ်ကြမလဲတပ်ကိုလည်းကျွန်တော်တို့ပြောတာပါတစ်ဖက်ကိုလည်းကျွန်တော်တို့ဒါညှိတာပါတပ်ကိုဆိုလို့ရှိရင်လည်းမင်းတို့သွားပြီးတော့စခန်းတွေကိုတိုက်တာပြုတာဘာညာလုံးဝမင်းတို့မလုပ်နဲ့သို့တော်လည်းပဲဟိုလူဆိုတော့ကုအသက်တော်ကကာဝယ်ပိုင်ခွင့်ရတော့ရှိရမှာကိုယ်ရဲ့လုံခြုံရေးအတွက်ကိုယ်ကိုခုခံကာကွယ်ရုံမှာအပါဂျာနာဘာမှမလုံနဲ့ဒါတွေလည်းတပ်ပိုင်းရသူတို့ဒါတိုင်းလာပြီးတော့ဆောင်ရနေပါတိုးတုံလည်းမြေပြင်မှာအောက်ချိန်မှာကျတော့တချို့ကိစ္စလေးတွေကဟိုလူကစပစ်တယ်ဒီလူကစပစ်တယ်ဒီပြဿနာလေးတွေဖြစ်နေအဲ့တော့ဒါတွေကိုရှင်းနိုင်ဖို့အတွက်ကစောင့်ကြည့်လေ့လာတဲ့အဖွဲ့ကျွန်တော်ကဒါကိုတည်ဆောက်ရမယ်နောက်တစ်ခုကခုနကတော့ဆက်ဆိုင်စခန်းလေးကျွန်တော်တို့ထားရမယ်အဲ့တော့ဆက်ဆိုင်စခန်းလေးလည်းကျွန်တော်ဒါထားဖို့အတွက်ဒါလေးလည်းကျွန်တော်နှစ်ဖက်ဟိုဆုံးဖြတ်ထားပြပါပြီစောင့်ကြည့်လေ့လာတဲ့အဖွဲ့နဲ့စောင့်ကြည့်ပြီးတော့အာ तू ကတော့လွန်တယ် तू ကမှားတာအဲ့တော့နောက်တစ်ခါဒါမျိုးမဖြစ်အောင်ဟိုလားဂယူးဆိုင်မယ်အစတရားဖြင့်ဒီအဖွဲ့တွေလည်းဖွဲ့စည်းပြီးတော့ကျွန်တော်တို့ကဒါလှုပ်ထားပြီးလှုပ်ထားပြီးဆိုတော့အဲ့တော့ဒါတွေနဲ့ကျွန်တော်ကမဖြစ်အောင်ထိန်းသွားပါပဲအဲ့တော့ပြက်ခတ်တိုက်ခတ်မှုတွေကျွန်တော်တို့ကလည်းမဖြစ်စေချင်တပ်ဖက်ကလည်းခုနကလိုထိခိုက်ကလန်ဟိုကြာဆုံးမှုဘာညာရှိတယ်ပြုတယ်ဆိုရင်ဟိုတိုင်းပြည်အတွက်ပဲနင်းတာတော့တပ်ဖက်ကလည်းထိခိုက်ကြာဆုံးမှုတွေရှိတယ်ပြုတယ်ဆိုတော့တိုင်းပြည်ကပဲနင်းတာ
နောက်ပြန်လာတယ်
မဖြစ်စေချင်အဲ့တော့တက်ကိုလည်းကျွန်တော်ပြောပါတယ်အခုဖြစ်စွေနဲ့ပတ်သက်ပြီးတော့ခုနကလိုဖြစ်တဲ့ပြုတဲ့ကိစ္စတွေကိုခင်ဗျားတို့ခုနကလိုအင်တာဗျူးလုပ်လိုက်ပါမှန်မှန်ကန်ကန်နဲ့ပြည်သူတွေသိပ
ါ
ဖြစ်တယ်ဆိုတော့နှစ်ဖက်မှာဒါပြဿနာရှိလို့ကျွန်တော်ဖြစ်ကြတာတစ်ဖက်တည်းပြည်ယုံတာမဟုတ်ဘူးနှစ်ဖက်ပြည်လို့ဒါပြဿနာဖြစ်ကြတာဒီလိုဖြစ်တာတွေကကျွန်တော်တို့ငြိမ်းချမ်းရေးဆွေးနွေးတဲ့အခါတွေကိုသွားပြီးတော့ခုနကလိုကျွန်တော်အနောက်ရှက်ဖြစ်စေတယ်ကျွန်တော်တို့ရဲ့ခုနကလိုပထမခြေလှမ်းဖြစ်တဲ့ပြက်ခတ်တိုက်ခိုက်မှုရစရေးဆိုတော့ကျွန်တော်တို့ရည်မှန်းချက်ကိုသွားပြီးတော့ဒါခုနအကျိုးသက်ရောက်မှုတွေရှိစေတယ်အတန်းတိုင်းဆိုကျွန်တော်ကတော့မဖြစ်စေချင်ဘူးနှစ်ဖက်ကဘုနာက
ဟုတ်ကဲ့ဗျာဒါနဲ့ဆက်ဆက်လို့ပဲပေါ့နော်တခြားကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့အခြေအနေတွေအပေါ်ကိုဟိုအများဆောင်ကြည့်ပြီးတော့လေ့လာပြီးတော့ဝေဖန်ကြတဲ့ဟိုတိုင်းတာကြတဲ့အခြေအနေတခုပေါ့အဲ့ဒါကဒီအခြေခံဥပဒေပြုပြင်ပြောင်းလဲဆိုင်ရာကိစ္စအဲတခြားဆိုင်မှာပြီးခဲ့တဲ့နှစ်ရက်ကပဲအပြည်သူ့လွတ်တော်ရဲ့ဥက္ကဋ္ဌကြီးသူရဦးရွှေမန်းကတင်းသာရှင်းလင်းပွဲလုပ်ပါတယ်တင်းသာရှင်းလင်းပွဲမှာပြောထားတဲ့စိတ်ဝင်စားစရာအကြောင်းလေးတစ်ခုကဒီတမတော်ရဲ့အခမ်းကဏ္ဍတမတော်ရဲ့အခမ်းကဏ္ဍအပြင်တမရာကြီးအနေနဲ့လည်းတမတော်ပေါ်မှာဩဇာအာဏာရှိတဲ့ပုဂ္ဂိုလ်တူတယောက်အနေနဲ့တမရာကြီးတို့ရဲ့စေတနာနဲ့လုပ်ပိုင်ခွင့်နဲ့ဆိုလို့ရှိရင်အခြေခံဥပဒေပြောင်းလဲရေးဟာဖြစ်လာနိုင်ပါတယ်ဆိုတဲ့သဘောမျိုးပြောသွားပါတယ်အဲ့တော့တမရာကြီးအနေနဲ့တမတော်ကိုဩဇာသုံးပြီးဘလို့များတိုက်တွန်းပေးနိုင်ပါလဲဘလို့အခြေခံဥပဒေပြောင်းလဲရေးသူသဖြင့်ပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေမှာပုံမှန်436ပြောင်းလဲရေးမှာဘာရီမြန်တိုက်တွန်းပြီးနိုင်တယ်ဘာရီမြန်တိုက်တွန်းပြီးဘုဆန္ဒရှိတယ်လဲဆိုတာလေးကိုတစ်ချက်တော့ပြောပြပေးပါဦ
းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးသည်အဓိကကတော့တာဝန်ရှိဆုံးတော့လွတ်တော်ထဲမှာဒုတိယတော့ကတော့ပြည်သူပဲကျွန်တော်တို့အကုန်တော့ပါလဲတော့အစိုးရကလည်းဘာလုပ်လိုက်ပါပြင်လိုက်ပါမပြင်လိုက်ပါနဲ့ကျွန်တော်ပြောလို့မရပါဘူးတက်ကလည်းသွားပြီးတော့ခင်ဗျားဒါပြင်လိုက်ပါမပြင်လိုက်ပါနဲ့ပြောလို့မရပါဘူးခုနကနော်အော်တက်ကိုကျွန်တော်ကတော့ခင်ဗျားတို့ကတော့ဒါမပြင်ဖို့အတွက်ပြောလိုက်ပါဒါမပြင်ဖို့အတွက်ပြောလိုက်ပါကျွန်တော်ပြောလဲဘာမှအဓိပ္ပာယ်မရှိဘူးခုနကလိုတက်ကပြောလဲခင်ဗျမပြင်နဲ့ဗျာဆိုလို့လဲလွတ်တော်တွေကနေအတိပြုဆုံးဖြတ်လိုက်ရင်ပြင်လို့ရတာပဲခုနကဟာလားဒါပြင်ပါဗျာဆိုပြီးမှလဲလွတ်တော်တွေကနေသူတို့မဲနဲ့ခွဲဆုံးဖြတ်တယ်အဲမဲရတော့အရေးတောင်မှုမရှိဘူးဆိုရင်လဲဒါခုနကလိုအနည်းဖြစ်မှာအဓိကတော့ခုနကလိုလွတ်တော်ရဲ့အဆုံးဖြတ်ပါတမရရဲ့အဆုံးဖြတ်လည်းမဟုတ်ဘူးကာဝေးဦးစီးချုပ်ရဲ့အဆုံးဖြတ်လည်းမဟုတ်ဒ ထောက်တိကိစ္စပြင်မှုမပြင်မှုကသမရကာဝေးဦးစီးချုပ်ကိုသွားပြီးတော့ပြောစရာလဲကျွန်တော်တို့ဒါမရှိပါဘူးအကြောင်းလည်းမရှိဘူးအဲ့တော့အတိကအရှင်းဆုံးမှာပဲဒီထမ်းမှာပထမဆုံးကခုနလိုလွှတ်တော်မှာတောင်းရှိတယ်လွှတ်တော်ကပဲပြင်သိနေမပြင်သိဘူးဒါကိုခုနကလိုဟာလာသူ procedure တွေပေးထားပြီးဖြစ်တယ်ဒီ procedure တိုင်းလုပ်တော့ဘူးလို့လွှတ်တော်တွေမှာပြင်လို့ရတဲ့ဟာတွေပြင်ပြင်လို့မရတဲ့ဟာတွေကြားလို့ရှိရင်ခုနကလိုဖွဲ့ဦးနေတဲ့ကျွန်တော် referendum နဲ့ဒါလုပ်ပါဆိုပြီးတော့ဟိုထမ်းမှာအတိအကျပြောထားတာပြင်စင်းမပြင်စင်းရဓာတ်ရိုက်အမရာတို့ကာဝေးဦးစီးချုပ်တို့နဲ့ခုနကလိုဒီဓာတ်ရိုက်ကျွန်တော်တို့ကပတ်သက်မှုကျွန်တော်မရှိပါဘူ
းခင်ဗျာ။အမရာကြီးကမကြသေးခင်ကပဲဒီတမရာကြီးရဲ့အိမ်တော်ကိုမြန်မာနိုင်ငံရဲ့နိုင်ငံရေးမှာအရေးပါတဲ့လူ၁၄ဦးကိုဖိတ်ခေါ်ပြီးတော့ဆွေးနွေးခဲ့ကြတယ်လို့ကျွန်တော်ကြားပါတယ်။ဒီဆွေးဒါပေမဲ့လည်းဒီဆွေးနွေးပွဲကအချိန်သတ်မှတ်ချက်အရာရောအချိန်နေအချိန်ခါရရောဟိုလေ့လာသူတွေရဲ့အမြင်အနေထားအရာကတော့ဟိုသဘောထားအမြင်နေနေရှိုင်းဆိုင်ဖလေတဲ့အဆင်ကိုမရောက်ခဲ့ဘူးတွေးဆုံတဲ့သဘောလောက်ပဲရှိခဲ့တယ်80တူအောင်မဲ့အနေထားမျိုးရှိနေတယ်လို့သုံးသပ်တာကျွန်တော်ကြားပါတယ်တစ်ဖက်မှာလည်းဒေါအောင်ဆန်းစုကြည်ပေါ့နော်ဒေါအောင်ဆန်းစုကြည်လည်းဒါဟိုလူလူလေးစားရတဲ့ဒီမိုကရေစီရေးတက်တက်ကြွကြွဆောင်ရနေတဲ့ခေါင်းဆောင်တဦးအနေနဲ့ကစင်တစိုက်တောင်းဆိုနေတဲ့လေးပွင့်ဆိုင်စင်တို့ပဲဆိုတဲ့သဘောမျိုးဟိုဒါမျိုးဖြစ်စေခြင်းတယ်ဆိုတာကိုပဲဆက်ပြောနေတော့ဒီလေးပွင့်ဆိုင်တွေးဆုံမှုတောင်းဆိုမှုအပေါ်ကိုတမနာကြီးအနေနဲ့ဘလို့များဆက်ပြီးဆောင်ရွက်ပေးခြင်းလဲခင်ဗျာဒါဖြစ်လာနိုင်သလားလို့ဖြစ်လာနိုင်မယ့်အနေအထားရှိပါသလား
ဟိုနည်းဖြစ်ပါတယ်ဟိုခံမိတဲ့မိခွန်းကဒါအမှန်တမ်းဟိုမေးသိမေးတိုက်တဲ့မိခွန်းပါပဲအဲ့တော့တစ်ဖက်နဲ့တစ်ဖက်တူနဲ့တူတယောက်နဲ့တယောက်ကတော့သဘောထားချင်းတူတာတွေရှိသလိုမတူတာတွေကျွန်တော်ရှိမှာပါအဲ့တော့တူတာတွေကိုကျွန်တော်တို့ပူးပေါင်းပြီးတော့လုပ်ကြရအောင်မတူတာတွေကိုကျွန်တော်တို့ခုနလိုဆွေးနွေးချင်းတိုင်ပင်ချင်းညှိနှိုင်းချင်းနဲ့ကျွန်တော်တို့ဒေတိုင်းကျွန်တော်တို့အလားဒီနိုင်ငံရေးရင်ကျိမှုသက်အရာကျွန်တော်လုပ်သွားကြရအောင်ဆိုတာဒါကျွန်တော်တို့ရဲ့မူဝါဒပါကျွန်တော်ဘူရတော့ကျွန်တော်ဒီထဲမှာအချင်းချင်းပဲပြောနေလက်နဲ့ကင်ထားတဲ့အဖွဲ့အစည်းနဲ့တောင်မှဒီဘူဝါရနဲ့ကျွန်တော်ဒါလှုပ်သွားတာမတူတာတွေရှိတယ်ကွဲပြားခြားနားမှုတွေကိုကျွန်တော်လက်ခံရမယ်တူညီတာတွေလည်းကျွန်တော်ရှိတယ်တူညီတာတွေကိုတွဲပြီးတော့လှုပ်ကြမယ်မတူညီတာတွေကြလို့ရှိရင်ခုနကလိုတယောက်နဲ့တယောက်အနိုင်အရှုံးနေနဲ့ပတ်ထုတ်ပြင်မဲ့အစားဆွေးနွေးချင်းတိုင်ပင်ချင်းညှိနှိုင်းချင်းနဲ့ဒီတိုင်းကျွန်တော်လှုပ်သွားကြအောင်ဒါကျွန်တော်ရဲ့အခြေခံမူပါနောက်တစ်ခုကခုနကလိုဒီဆွေးနွေးဖို့အတွက်ကျွန်တော်တို့တောင်းဆိုလာတယ်နော်လေးယောက်တွေ့ကြပြူကြမယ်ဆိုပြီးတော့တောင်းဆိုလာအဲ့တော့တိုင်းပြည်တပြည်လုံးရဲ့အရေးကိစ္စကကျွန်တော်တို့လေးယောက်ထဲနဲ့ဆွေးနွေးပြီးတော့ကျွန်တော်တို့အဆုံးဖြတ်ပေးမှာလားတိုင်းပြည်တပြည်လုံးရဲ့ကိစ္စကိုကျွန်တော်တို့လေးယောက်နဲ့ဆွေးနွေးပြီးတော့အဆုံးဖြတ်ပေးတာဆွေးနွေးတာကျွန်တော်တို့ဒါမှန်ကန်တဲ့လမ်းကြောင်းတစ်ခုတော်တော်လေးဒီလေးယောက်ထဲနဲ့ဆွေးနွေးကြမယ်ပြုမယ်အဆုံးဖြတ်ပေးကြမယ်ဆိုတော့ဒါတော့ကျွန်တော်တို့မပြည့်စုံလို့ကျွန်တော်ထင်တယ်မပြည့်စုံဘူးထင်တဲ့အတွက်ကြောင့်ကဲတောင်းဝင်ရှိတဲ့လူတွေကိုကျွန်တော်ချက်လိုက်ကြအောင်ဆိုတာဒါပြေးခဲ့တဲ့အပတ်ကဆိုလို့ရှိရင်အစိုးရဘက်ကကျွန်တော်လည်းတက်တယ်ဒုသမရနှစ်ယောက်လည်းတက်တယ်လွှတ်တော်ဘက်ကဆိုရင်လည်းလွှတ်တော်ပြည်သူလွှတ်တော်ဥက္ကဋ္ဌတက်တယ်အမျိုးသားလွှတ်တော်ဥက္ကဋ္ဌကျွန်တော်တက်တယ်နောက်တစ်ခါပါတီတွေပါတီဆိုရင်အခုကျွန်တော်ပြန်ကြည့်လိုက်လို့ရှိရင်ပါတီကပါတီ40ကိုကိုစားပြုထားတဲ့အဖွဲ့5ဖွဲ့ပါတယ်ပါတီ40ကိုကျွန်တော်ကိုစားပြုထားတဲ့အဖွဲ့5ဖွဲ့ပါတယ်အရိပါတီခေါင်းဆောင်တွေလည်းကျွန်တော်တက်တယ်တမတော်ဆိုရင်လည်းကာဝေးဦးစီးချုပ်တက်တယ်ဒုချုပ်လည်းတက်တယ်အဲ့တော့၄ယောက်နဲ့ဆိုလို့ရှိရင်ဒီလူတွေကခုနကလိုများများနဲ့ကျွန်တော်ဆွေးနွေးတာတိုင်းပြည်အတွက်ပို့ပြီးတော့များကျွန်တော်တို့မကောင်းဘူးလားခုနကတော့ဟုတ်တယ်မလားလေးယောက်တည်းဆိုတော့ကျင်းနဲ့ကျင်းမြောင်းတယ်အများနဲ့ကျွန်တော်ဆွေးနွေးကြအောင်ဆွေးနွေးဖို့ဆိုတာတော့ဒါမှန်တယ်လက်ခံတယ်ခုနကတော့တော်တော်လည်းအများနဲ့ဆွေးနွေးတာတိုင်းပြည်အတွက်ကပို့ပြီးတော့အချိုးရှိမယ်ဆိုပြီးတော့ဒါကျွန်တော်ရဲ့ခံယူချက်ရကျွန်တော်ဒီလိုခင်းလောက်တာပါပဲခုနကတော့ဆွေးလဲဆွေးနွေးပြီးပြီဒါရုပ်ပြအနေနဲ့ကျွန်တော်ဆွေးနွေးတာမဟုတ်ဘူးအဲ့အစည်းအဝေးကလည်းပြောလိုက်တယ်မကြမ်းမကြာကျွန်တော်တွေ့ကြအောင်မကြမ်းမကြာဆွေးနွေးရအောင်ဒါကျွန်တော်ရဲ့ဒါနိုင်ငံရေးစီရင်တာပါ
အချင်းအပိုင်းခြားရအဒါဆိုလို့ရှိရင်၄ပွင့်ဆိုင်မဖြစ်နိုင်ဘူးဆိုရင်ဒီ14ပွင့်ဆိုင်ဘူး
မဖြစ်နိုင်ဘူးဆိုတော့မဟုတ်ဘူ
းဟုတ်ကဲ့
တော်တော်လည်းကျွန်တော်တို့ကပုဂ္ဂိုလ်ချင်းကတော့ကျွန်တော်တယောက်တည်းနဲ့တွေ့နေကြတာတူချင်းတွေတွေ့နေကြတာလည်းရှိတာအဲ့တော့၄ယောက်တည်းဆွေးနွေးမယ်အစားအများနဲ့ဆွေးနွေး
တော့ပြီးတော့14အများနဲ့ဆွေးနွေးပွဲကဘယ်တော့လောက်မှဆွေးနွေးမှာ
ကျွန်တော်တို့သွားတာပါကွန
ဟုတ်ကဲ့ဘယ်တော့လောက်ထပ်လုပ်ဖို့ရှိအောင်လဲ
ကျွန်တော်ထင်တယ်အချင်းတော့ကျွန်တော်တို့သတ်မှတ်ထားတာတော့မရှိဘူးခဏခဏကျွန်တော်တို့တွေ့နိုင်လေကောင်းနေပါမယ်ကွနကကျွန်တော်သဘောထားတော့ဒီတိုင်းရှိတယ်ဒီလူတွေကလည်းပုံကူချင်းရတူဦးရဲ့ကျွန်တော်ရင်းနေတဲ့ပုံကူတွေပါပဲခုနကအဲ့ပါတီဆိုလို့ရှိရင်ဒါအားရစရာကောင်းတယ်ပါတီ40ကိုကိုစားပြုတဲ့အဖွဲ့တွေကျွန်တော်တက်လာတယ်
ဟုတ်ကဲ့
အဲ့တော့ဒေါင်းဆူစုကြည်ကလည်းဒီ၄ဆိုင်ဆွေးနွေးဖို့ဆိုတော့ဟာကိုသူတောင်းဆိုတာလဲပါတီဥက္ကဋ္ဌတယောက်အနေနဲ့သူကခုနကလိုလက်မှတ်ထိုးပြီးတော့ဒီလိုတောင်းဆိုတာသူကပါတီဥက္ကဋ္ဌတယောက်အနေနဲ့တောင်းဆိုတာဖြစ်တယ်သူတယောက်ထဲတဲ့ကြံတဲ့ပါတီဥက္ကဋ္ဌတွေလည်းပါတာပို့ပြီးတော့မကောင်းဘူးလားခုနကမကြောက်လို့တော့ဒီအွန်လိုင်းအတိုင်းကိုကျွန်တော်ယူစားပြီးတော့ဒါတိုင်းပြည်တော့ပါဘူ
း
အများနဲ့ဝိုင်းပြီးတော့ဆုံးဖြတ်တာပို့ပြီးတော့ကျွန်တော်ကဒါပို့ပြီးတော့ပြေဆုံးတယ်ပို့ပြီးတော့အချက်လက်တွေပို့ပြီးတော့ပြည့်ပြည့်စုံနဲ့ကျွန်တော်ရမယ်ဆိုတော့ဒီအမြင်နဲ့ကျွန်တော်ဒါလောက်တာပါခုနကအဲ့တော့နောက်ထပ်လည်းကျွန်တော်တွေးမယ်ပြုမယ် တွေ့ဖို့ပြောလဲအချိန်လေးအချိန်ကပေါ်မှာမတူပြီးတော့ကျွန်တော်တွေ့သွားပါမယ
်အခုပထမဆုံးတွေ့ဆုံဝယ်အပြီးမှာပေါ့နော်အဲတကယ်လို့များနောက်တစ်ခါဒီလိုပဲ14ဦးထပ်တွေ့ကြမယ်ဆိုလို့ရှိရင်အเจ้าညာကိုတတ်တတ်မှတ်မှတ်နဲ့ဘယ်လိုဦးစားပေးအเจ้าညာဆွေးနွေးကြဖို့ရှိနိုင်မှာလဲခင်ဗျာ
ကျွန်တော်ထင်တယ်အဲ့ဒီမှာတော့ကျွန်တော်အချက်၃ချက်ကိုကျွန်တော်ကဝင်နေလုပ်ပေးထားပါမယ်ဒီအချက်၃ချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုင်းသာစီလုံးရေးကိစ္စတွေငြိမ်းချမ်းရေးကျွန်တော်ရရှိရေးကိစ္စတွေတိုင်းပြည်ရဲ့ခုနကလိုဒီဟိုဒီငွေအကြမ်းရေးကိစ္စတွေနဲ့ဖွံ့ဖြိုးတိုးတဲ့ကိစ္စတွေအဲ့တော့အဓိကတော့တိုင်းပြည်တစ်ပြည်မှာဒီကျွန်တော်တိုင်းပြည်အနေနဲ့တော့ဒီကိစ္စတွေကအရေးကြီးဆုံးပါပဲခုနကနောက်ထပ်ကန့်သတ်ပိတ်ဆို့ထားတာမရှိပါဘူးပြောချင်တဲ့ဟာပြောလို့ရပါတယ်ကာလို့ဆွေးနွေးချင်တဲ့ဟာဆွေးနွေးတော့လည်းအချိန်ရတော့ကျွန်တော်စဉ်းစားတယ်အချိန်ကြတော့ကျွန်တော်ဒီဆွေးနွေးရတယ်မဟုတ်ပါဘူးကျွန်တော်ဟိုနိုင်ငံတကာဆွေးနွေးပွဲကြီးတွေမှာလည်းဒီတိုင်းမှာပဲအချိန်လေးကိုသူကကန့်သတ်ပိတ်အများကြီးဆိုတော့ခုနကလည်းဒါတောင်မှကျွန်တော်တို့တယောက်ကို2မိနစ်3မိနစ်လောက်ဆွေးနွေးကြပြုကြလာဆို14ရောက်ဆိုတော့ခင်ဗျာမြောက်ကြည့်ပေါ့ဗျာ
ခု
နကလိုအချိန်အများကြီးကျွန်တော်ဝင်ဖြစ်ပါအဲ့တော့ကန့်တတ်ထားတာချုပ်ချယ်ထားတာမရှိဘူးဆွေးနွေးခြင်းနေရာကိုခင်ဗျားတို့ဆွေးနွေးလို့ရတယ
်
ကျွန်တော်ကတော့ဒီຢာလေးနဲ့ပတ်သက်ပြီးတော့ကျွန်တော်ကတော့ဆွေးနွေးမယ်ကျွန်တော်ဖိုင်ရတော့ကျွန်တော်ဒီလိုပြော
တ
ာဒါတွေကလည်းတိုင်းပြည်တစ်ပြည်အတွက်အကုန်အကျုံးဝင်တဲ့ကိစ္စတွေပါသူတို့လည်းသူတို့ဆွေးနွေးကြတာပါပုံမှန်လည်းဘာတမတော်ဖိုင်ရလာတချို့ကိစ္စလေးတွေကိုခုနကလိုလျှော့ပေးဖို့ပြုဖို့တမတော်နဲ့လည်းဒီလိုမျက်နှာချင်းဆိုင်ပြီးပြောကြပြုကြတာရှိပါဒါအမှန်တမ်းကောင်းပါတယ်ခုနကလ
ည်း
အများနဲ့ဆွေးနွေးကြတော့ကြည်ကြပြန့်ပြန့်ပူဖြစ်လာတော့ခုန
ကဟုတ်ကဲ့အထူးသဖြင့်တော့ဒီအစိုးရအဖွဲ့တစ်ခုအနေနဲ့ဆိုလို့ရှိရင်တော့တိုင်းပြည်ဒီငြိမ်းရေးနဲ့ဥပဒေစိုးမိုးရေးဦးစားပေးလုပ်ရမယ်ကိစ္စဆိုတော့ဒီအချက်ပေါ်မှာပဲနိုင်ငံတကာကဟိုအထူးတလဲစိုးရိမ်ပြီးတော့ဟိုစောင့်ကြည့်ဝေဖန်တဲ့တော့ဟိုပြောဆိုကြတဲ့ကိစ္စတွေမှာဘာတွေပါလဲဆိုတော့ဒီတိုင်းလူနည်းစုအရေးအဲ့ဒါအပြင်ကိုမကြသေးခင်ကပဲကုလသမဂ္ဂအတွင်းမှုချုပ်ရောသမ္မတဥပမာပါပြောသွားတဲ့သူတို့ခေါ်ရိုဟင်ဂျာပေါ့နော်ရိုဟင်ဂျာဒီဘက်ကဘင်္ဂါလီအရေးကိစ္စမှာနိုင်ငံတော်အစိုးရရဲ့ဂိုင်းတွယ်ပုံသူတို့ရဲ့ခွင့်ရေးချိုးဖောက်ခံရတယ်ဆိုတော့စိုးရိမ်ပူပန်မှုတွေရှိတယ်အလားတူပဲဗမာပြည်တွင်းမှာဟိုဘာသာရေးဆိုင်ရာလှုံ့ဆော်မှုတွေနဲ့မတိမငြိမ်ဖြစ်မှုတွေပေါ့နော်အဲ့ဒါမျိုးလေးတွေရှိနေတယ်ဆိုတော့အစိုးရအဖွဲ့အနေနဲ့ရောဒီကိစ္စတွေကိုပို့ပြီးတော့ထိထိရောက်တားဆီးနိုင်မှာဘလို့လှုပ်ဆောင်ထားရည်ရှိမယ်ခင
်ဗျာကျွန်တော်အစိုးရဘက်ကတော့ခုနကလိုပဲကျွန်တော်တို့ရဲ့ constitution မှာလည်းကျွန်တော်တို့ပါပါတယ်ဟောကျွန်တော်တို့ခုနကလိုလူမျိုးခွဲကြတာမရှိစေရဘူးဘာသာခွဲကြတာကျွန်တော်မရှိစေရဘူးကျွန်တော်ရှိမှာဘာသာကြီး၄မျိုးကျွန်တော်တို့ဒါသတ်မှတ်ထားတာကျွန်တော်ရှိပါတယ်တော်တယ်လေဒီဟာကိုခုနကလိုဟိုပြိပခအသွင်နဲ့ဆောင်းခုနကလိုပြည်တွင်းရောပြည်ပရောလှုပ်ဆော်နေတာတွေဒါခင်ဗျားတို့လည်းအသိပါဒီဟာတွေမဖြစ်နိုင်အောင်တတ်နိုင်ကြလို့အစိုးရကတော့ဤမျိုးစုံနဲ့ကျွန်တော်ထိန်းနေတယ်တဖက်ကလည်းကျွန်တော်တို့ဒါမိန်ကုန်းတွေမှာထည့်ထည့်ပြီးတော့ကျွန်တော်ပြောနေတာတွေရှိတယ်။တဖက်ကလည်းလုံရွေးကိစ္စနဲ့ပတ်သက်ပြီးတော့ဒီလိုအခါလာပြိပခတ်တွေမဖြစ်အောင်ဆိုပြီးတော့ PPC နဲ့ကျွန်တော်လုပ်နေတာရှိတယ်။တဖက်ကလည်းတရားဥပဒေစိုးမိုးရဒီဥပဒေဖောက်ချက်တဲ့လူတွေကိုထိထိရောက်နေကျွန်တော်အရေးယူတာတွေပါလိမ့်ကျွန်တော်ဒါတွေလုပ်နေပါတယ်ခုနကလည်းနော်။ကျွန်တော်တော့ဟိုနေမှာပဲပြည်ပကဒီကနေ့သူတို့စိုးရိမ်နေသလိုဒီစိုးစိုးဝါးဝါးကြီးရခိုင်ဘက်မှာလည်းကျွန်တော်ဒါတွေမရှိပါဘူး။တချို့ကတော့နှင်းပန်းလို့နှိမ့်ဆက်လို့လှေတွေနဲ့ထွက်ပြေးကြတယ်ပြုတ်ကြတယ်ဆိုတာဒါကိုတရင်းနေရာချက်ကားပြီးတော့ကျွန်တော်ရေးချပြုကြတာပါ။ဘာလို့ဒီထဲကနေထွက်ပြေးဖို့အတွက်နေနေတာသာခုနကဒီထက်မှနေကျင်ကြတဲ့လူတွေကများပါတယ်။ဘာလို့ကြဲကြဲဝင်းဝင်းရှိတယ်၊လောက်ကင်စားတော့လို့ရတယ်၊စားဖို့သားဖို့အတွက်လေယာရီရှိတယ်၊နေဖို့ထိုင်ဖို့အတွက်မပူရဘူးခုနကဆိုတော့ဒီကနေပြီးတော့ထွက်ပြေးပြေးချပြုကြတယ်၊မြန်မာနှိမ့်ဆက်လို့ဘာညာဆိုတာဒါတွေကဟိုတချို့ဟိုနေဖြစ်တဲ့လူတွေနဲ့သဘောထားအမြင်တစ်မျိုးနဲ့ခုနကလို့ကျွန်တော်ဒီလိုတွေထင်အောင်ထိမှဖြစ်အောင်ရေးချပြုကြတာ။ဒီကနေ့ထိရခိုင်ပြည်နယ်မှာဘာမှကျွန်တော်စိုးစိုးဝါးဝါးမရှိပါဘူး။သူကလည်းသူတည်တည်ငြိမ်ငြိမ်အေးချမ်းချမ်းနေပဲပြည်ပအဖွဲ့တွေဆိုလို့ချင်းလဲသူတို့ကူညီစင်တာနဲ့ဝိုင်းပြီးတော့ကူညီနေတော့ကျွန်တော်အကူညီတဲ့နေရာမှာတော့ကျွန်တော်ပြောတယ်ကျွန်တော်ရဲ့တိုင်းရင်းသားတွေဒီမှာရှိနေတဲ့ရခိုင်တိုင်းရင်းသားတွေရဲ့သူတို့ရဲ့အမြင်တွေကျွန်တော်တို့ဝင်နေမဖြစ်အောင်တမျိုးမပြင်းအောင်မျှမျှတားတယ်လေးနဲ့လုပ်ပေးပါခွန်တော်ကိုယ်ပိုင်ပါဒါတွေကူညီတယ်ဆိုတော့ဒီဘက်မှာလည်းဒါတွေကူညီပေးဆိုတော့လက်မခံတာတွေဘာတွေလဲမရှိပါဘူးဒီကနေ့တော့ကျွန်တော်တို့တာဝန်ရှိတဲ့လူတွေကလည်းအောက်ခြေတီဆင်ဆင်ပြီးတော့အများအားကျွန်တော်ထိတွေ့ပြီးတော့ဝင်နေလုပ်နေပါအဲ့တော့ဒီရခိုင်အဖွဲ့အစည်းတွေနဲ့ကျွန်တော်တို့တွေ့နေတယ်ဗုဒ္ဓဘာသာဒီရခိုင်တိုင်းရင်းသားတွေနဲ့တွေ့နေတယ်။တစ်ခါကလည်းကျွန်တော်တို့ဒီအလာမိုစလင်ဘာသာဝင်နေဖြစ်တဲ့ဒီဘင်္ဂလီတွေနဲ့ကျွန်တော်တို့တွေ့နေတယ်။တစ်ခါကလည်းခုနကလိုကျွန်တော် UN agency အဖွဲ့တွေနဲ့ခုနကလို MS အဖွဲ့တွေဘာလို့ဆိုတာလဲအခုကျွန်တော်တို့ဒါလုပ်နေတယ်။ဘိုးတော်ကတော့ဒါအထင်မြင်လွယ်မှန်းမှုတွေနဲ့ဒီလိုတွေဖြစ်ကြပြုကြတယ်။အဲ့တော့အခုလုံးကပူပေါင်းပြီးတော့ဆောင်ရွက်နေတဲ့အနေဒါရှိတော့ရခိုင်ပြည်နယ်ကလည်းကျွန်တော်သိသလောက်ကတော့အခုကတော့ဒီအချမ်းချမ်းပါပဲခုနကဟု
တ်ကဲ့
ဒီလွန်းမှလည်းဘာသာရေးကလှုံ့ဆော်တာတွေရှိတယ်
ဟုတ်ကဲ့
လှုံ့ဆော်တယ်ဒီလှုံ့ဆော်တဲ့ဟာတွေကတော့ပြိပက္ခအသွင်ဆောင်အောင်လှုံ့ဆော်နေကြတာတွေကမကောင်းဘူးဗျာဒါတွေကတော့ကျွန်တော်မလုပ်သင့်တဲ့ကိစ္စဒါတွေကိုမလုပ်ဖို့အတွက်လည်းကျွန်တော်ကဟာလာဒီသတင်းတွေဘာတွေတဲတွေမှာကျွန်တော်ထည့်ပြီးတော့ပြောတယ်ပြတယ်တကယ်ကျွန်တော်တို့ထိထိဦးနှင်းဖြစ်လာလို့ရှိရင်လည်းအာဏာဖြစ်လာအောင်လှုပ်လာတယ်ဆိုလို့ရှိရင်လည်းဥပဒေအရကျွန်တော်တို့ကဒါလှုပ်ရမှာပါတရားဥပဒေစိုးမိုးရဒ
တရားဥပဒေနဲ့အညီကျွန်တော်တို့တော့လောက်ကြပြုကြပါပါဘာလို့ဟုတ်ကဲ့ခင်ဗျာအဲ့တော့အထူးသဖြင့်ဒီချက်ခိုင်းပြီးကိစ္စနောက်ပြီးတော့ပြိပကဖြစ်နေတဲ့နေရာတွေကိစ္စတွေမှာဆိုရင်ဒီလိုအထင်လွဲမြင်လွဲဖြစ်နေတဲ့ကိစ္စတွေသတင်းမှကိစ္စတွေကိုကျွန်တော်တို့သတင်းသမားတွေအနေနဲ့လည်းဝင်ပြီးတော့စူးစမ်းပြီးတော့တတ်နိုင်မြတ်အမှန်တရားကိုကျွန်တော်တို့လုပ်ပေးချင်ပါတယ်အဲ့တော့ဒါမရာကြီးတို့
မမှန်ကန်နဲ့ကျွန်တော်အသိပေးခြင်းနဲ့ပြည်သူတွေကိုခုနလိုမမှန်ကန်ကနဲ့ခုနလိုပညာပေးခြင်းနဲ့ပြည်သူတွေရဲ့မှန်ကန်နဲ့ခုနလိုဥတီချက်တွေဖြစ်လာစေခြင်းနဲ့ပြည်သူတွေရဲ့အတွေးခေါ်တွေမှန်ကန်နဲ့ကျွန်တော်အတွေးခေါ်တွေဖြစ်လာတယ်ဆိုတော့ကျွန်တော်ကဒါဝင်းသာအာရုံနဲ့လက်ခံရမှာပါဘယ်သူပဲမဟုတ်ပါဘူးခုနကခရီးတို့အဖွဲ့တွေမဟုတ်ညာနဲ့ဘယ်အဖွဲ့ပဲဆိုခုနကလိုပြည်သူတွေအမှန်ကန်တိုင်းကျွန်တော်သိစေခြင်းနဲ့အမှန်ကန်တိုင်းမြင်စေခြင်းနဲ့မှန်ကန်နဲ့လမ်းကြောင်းကိုကျွန်တော်ကခုနကပို့စေခြင်းနဲ့ဒါကျွန်တော်တို့ရဲ့ဟိုတင်းပါပါဆန္ဒပါပါခုနကလိုအခုလိုမီဒီယာတွေကဒီလိုကျွန်တော်တို့လုတ်ပေးတာကျွန်တော်တို့အတွက်ဒါကူညီပေးတယ်လို့တောင်းကျွန်တော်တို့ပြောလို့ရမှာပါခုနက
အခုဆိုလို့ရှိရင်သမရာကြီးကကျွန်တော်တို့ကိုတွေးဆုံပြီးတော့ခွန်ဆိုင်အားဆိုင်နဲ့ဖြေချပေးတယ်လုပ်ငန်းကိန်းနဲ့ကန်းနဲ့လည်းဟိုတော်တော်လာလာနဲ့ကျန်းကျန်းမာမာနဲ့လှုပ်ဆောင်ပေးနေတာများတော့ဝမ်းသာပါတယ်အလားတူပဲဆောကပြောခဲ့သလိုဒီ2015ခုနှစ်ရွေးကောက်ပွဲအောင်မြင်မြင်ပြီးသွားပြီဆိုရင်တော့ဒါသမရာကြီးရဲ့ပထမတက်တန်းကကုန်ဆုံးပြီပေါ့နော
်
ကုန်ဆုံးပြီဆိုလို့ရှိရင်သမရာကြီးအနေနဲ့ဒုတိယတက်တန်းမှာရောထပ်ပြီးတော့တာဝန်ထမ်းခြင်းနဲ့ဆန္ဒရှိသလားခင်ဗျာတကယ်လို့များတာဝန်ထမ်းဆောင်ခဲ့မယ်ဆိုလို့ရှိရင်အခုလုပ်ခဲ့တဲ့အခြေအနေတွေပို့ပြီးတိုးတက်လာအောင်ဘာတွေများဘယ်နေရာတွေမှာဘာတွေများလှုပ်ဆောင်ဖို့စိတ်ကူးရှိသလဲဘာတွေများလုပ်နိုင်မလဲဆိုတာ
ကျွန်တော်ကတော့ဟိုနေပေါ့ဗျာဟိုကျွန်တော်မှလည်းမဟုတ်ပါဘူးဟုတ
်ကဲ
့ဘယ်လိုပဲဘုန်းကလို့တိုင်းပြည်ခေါင်းဆောင်အနေနဲ့တက်လာတက်လာတိုင်းပြည်အကျိုးရှိမဲ့အလုပ်တွေကိုတော့ဆက်ပြီးတော့ကျွန်တော်တွန်းပြီးတော့ကျွန်တော်ကပွားစီခြင်းနဲ့ခုနကဘာဖြစ်ကျွန်တော်ဒီကနေ့လုပ်နေတာဟာလာဒီပန်းနိုင်ရနေစထွက်ပြီးတော့ခရီးလမ်းတစ်ခုကိုတော့ကျွန်တော်ရောက်နေတာတော့ပေးကြတယ်ဟုတ
်က
ဲ့ဘယ်နေရာထိရောက်နေလဲဆိုတာအတိအကျကျွန်တော်တို့မပြောနိုင်ပါဘူးတနေရာတော့ကျွန်တော်ရောက်နေတယ်ပန်းတိုင်မှာတော့မဟုတ်တော့ဘူးစပြီးတာထွက်တဲ့နေရာတော့မဟုတ်တော့ဘူးခုနကတနေရာတော့ကျွန်တော်ရောက်နေတယ်အော်ဒီဒီရောက်နေတဲ့ဟာကိုတိုင်းပြည်အတွက်ကောင်းအောင်နောက်တက်လာတဲ့လူရှေ့ကိုဆက်ပြီးတော့တွန်းသွားပေးဖို့လုပ်ပါအောင်အရင်လောက်ထားတဲ့လူတွေအကုန်ဖြတ်တက်ကပြန်ဆဆိုရင်ဘာဖြစ်တိုင်းပြည်နေထားမှာဒါတကုတ်ပဲကျွန်တော်ကစိုးရင်ပါဘယ်သူပဲဖြစ်ဖြစ်ကျွန်တော်တက်လာတက်လာဘယ်သူပဲဖြစ်ဖြစ်တိုင်းပြည်အကျိုးရှိတဲ့အလုပ်လုပ်တယ်ဆိုရင်ဒါကျွန်တော်တို့ကဒါသဘောကျတာပါပဲခုနကနော
်ကျွန်တော်ကမိထားတာက
ဟုတ်တယ်
သမရာကြီးကိုယ်တိုင်ဒါဒုတိယတက်တန်းဆက်လုပ်ခဲ့ရမယ်ဆိုရင်ဆက်လုပ်ဖို့ကဆန္ဒရှိသလားလုပ်ခဲ့မယ်ဆိုလို့ရှိရင်ဘာတွေများထပ်ပြီးတော့ထူးတည်းအာယုံထားဆောင်ရမယ်ကိစ္စလေးပေါ့အ
ဲ့တော့ကျွန်တော်ဆက်ပြီးတော့လုပ်ဖို့မလုပ်ဖို့ဆိုတာဒီကိစ္စနဲ့ကျွန်တော်အများအန်းကျွန်တော်ပြောပါတယ်နော်ကျွန်တော်ကတော့ခုနကလိုကျွန်တော်ကအဲ့ဒါကျွန်တော်ရဲ့ဟိုနေရပြန်နိုင်လို့ရှိရင်တော့ကျွန်တော်အေးချမ်းချမ်းနဲ့နားကျင်ပြူချင်တယ်။သို့သော်လည်းခုနကလိုတိုင်းပြည်ရဲ့ဘယ်လိုတွေဖြစ်လာမလဲ။ဒါတွေလည်းကျွန်တော်ကြည့်အောင်ဒီကနေ့တာဝန်ရှိတဲ့လူတယောက်အနေနဲ့ပေါ့။အဲ့တော့တိုင်းပြည်ရဲ့အခြေအနေပြည်သူတွေရဲ့ဆန္ဒတော့ဒါတွေကိုကျွန်တော်တို့ဒါကြည့်ရမှာ။အဲ့တော့ဆက်ပြီးတော့လုပ်မယ်မလုပ်ဘူးဆိုတာတော့ကျွန်တော်မှဆုံးဖြတ်ချက်တော့ဟိုမရှိပါဘူးခုနက။သို့သော်လည်းကျွန်တော်ပဲလုပ်လို့ဘယ်လိုပဲလုပ်လို့ခုနကကျွန်တော်ပြောသလိုပါ။တိုင်းပြည်ရဲ့အကျိုးရှိတဲ့အရာတွေတကယ်ကတော့တိုင်းပြည်ရဲ့အကျိုးရှိတဲ့ဟာတွေကဘာတွေဆိုတိပြန်တိုင်းပြည်ကိုတည်တည်ငြိမ်ငြိမ်အေးချမ်းနဲ့ရှိအောင်ကျွန်တော်လုပ်ချင်တယ်ဘောနကဟု
တ်
ကဲ့တည်တည်ငြိမ်ငြိမ်အေးချမ်းနဲ့ရှိအောင်ကျွန်တော်လုပ်စေချင်တယ်နောက်တစ်ခါတော့တိုင်းပြည်ရဲ့လူမှုစီးပွားဘဝတွေဖွံ့ဖြိုးတိုးတက်အောင်ကျွန်တော်လုပ်စေချင်တယ်လူမှုစီးပွားဘဝဆိုတဲ့နေရာမှာတိုင်းပြည်ဘောနကလို့ကြောက်ဝချမ်းသာဖို့တဲ့ပထမဦးစားပေးအောင်ဆင်းရဲနှံပါတဲ့လူတွေမတောင်းမတမကြောင်းမကြပဲနဲ့ကျွန်တော်လို့စားနိုင်တောက်ထိုင်အောင်ထိုက်တဲ့ပုံမှန်ဝင်ငွေလေးတွေကျွန်တော်ရအောင်သူတို့သားသမီးလေးတွေကျွန်တော်လို့ကြောင်းထားနိုင်အောင်နောက်ကနေထိုင်မကောင်းဖြစ်တဲ့အခါမှာဆေးဝါးကုသနိုင်အောင်ဒါအခြေခံကျွန်တော်လိုအပ်ချက်ပါဟုတ
်က
ဲ့တစ်ဖက်ကအခြေခံလိုအပ်ချက်ကိုကျွန်တော်ဦးစားပေးပြီးတော့လုပ်စေချင်ဒုတိယတော့တိုင်းပြည်ကတော့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်ကအခြေခံကောင်းနေရှိတယ
်
ဒီအခြေခံကောင်းနေကိုကျွန်တော်ကလို့ကျွန်တော်အကျိုးရှိရှိနဲ့အသုံးချပြီးတော့မှကျွန်တော်တို့ရဲ့ကျွန်တော်တို့တိုင်းသူပြည်သားတွေအတွက်ကျေဝါချမ်းသာဖို့အတွက်ဒါတွေကိုကျွန်တော်ဘယ်လိုပဲတက်လာတက်လာဆက်ပြီးတော့လုပ်သွားစေချင်ပါဟုတ်ကဲ့
ကျေးဇူးတင်ပါတယ်တော်တော်များ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗျာ
ဟုတ်ကဲ့ဗျာ